တောင်အာရှမှာလေထုအညစ်ညမ်းဆုံးဒေသဟာမြန်မာပြည်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတ်မှတ်ထားပါတယ်။ဒါပေမဲ့မြန်မာအစိုးရတွေကတော့ကြောင်မီးသွေးသုံးလျှက်စစ်တအားပေးစက်ယုံတိုးချဲ့ဆောက်လုပ်ဖို့ပြင်ဆင်နေပါတယ်။လျှက်စစ်တအားမလုံလောက်တဲ့ပြဿနာကိုကြောင်မီးသွေးနဲ့ဖြေရှင်းမဲ့အကြံအစီဟာပြည်သူ့ကျန်းမာရေးကိုအန္တရာယ်ဖြစ်စေတယ်လို့ Greenpeace နဲ့အခြားအဖွဲ့၄ဖွဲ့ပူးပေါင်းပြီးမကြာမီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကြောင်ပြီးသွေးဆက်ယုံဆောက်လုပ်တာဟာအစိတ်ပင်ရေလောင်းတလူဖြစ်နေပါတယ်။တဘာဝဓာတ်ငွေ၃ဓာတ်အားပေးဆက်ဟာကျန်းမာရေးကိုအန္တရာယ်မပေးပေမဲ့ဓာတ်ငွေကိုနိုင်ငံခြားရောင်းစားနေတာမို့ပြည်တွင်းအတွက်လုံလောက်အောင်မသုံးနိုင်ပါဘူး။ဒါကြောင့်ဈေးသက်သက်သာသာနဲ့မြန်မြန်သုံးနိုင်မဲ့ကြောင်ပြီးသွေး၃ဓာတ်အားပေးဆက်ယုံတွေကိုတည်ဆောက်ဖို့ဥတန်းရွှေနဲ့ဥသိမ့်စင်တက်တက်ကစီစဉ်ခဲ့တာဖြစ်ပါတယ်။ဒီအာရှစီကဒအားအများဆုံးထုတ်ယူပြီးတဘာဝဓာတ်ငွေကဒုတိယအများဆုံးထုတ်ယူပါတယ်။ကြောင်မီးသွေးသုံးဓာတ်အားဟာ200ရာခိုင်နှုန်းသာရှိသူ2030မှာ30ရာခိုင်နှုန်းအထိတိုးထုတ်ဖို့ရည်ရွယ်ပါတယ်
။ဒီအတိုင်းဆိုရင်ဆာဖိုင်ဒိုင်အောက်ဆိုက်ကန့်တက်ထုတ်လွှတ်မှု9ဆတိုးလာပြီးနိုက်ထရိုဂျင်အောက်ဆိုက်က3ဆတိုးလာနိုင်ပါတယ်။အမှုအမွှားထုတ်လွှတ်မှုများလေလေထုညဉ့်ဉန်းလေဖြစ်ပါတယ်။လေထုမတန်ရှင်းတဲ့အတွက်အဆုတ်ရောဂါဖြစ်မှုနဲ့လေးဖြတ်မှုနှုံမြင်မာလာပြီးနှစ်စဉ်နိုင်ငံသား9000ကျော်သေဆုံးနိုင်ပါတယ်။ကြောင်မီးသွေးသုံးဓာတ်အားပေးဆက်ယုံတွေကိုအနှစ်40လောက်လေပတ်လိုက်ရင်နိုင်ငံသူနိုင်ငံသား3သိန်းနီးပါးသေဆုံးနိုင်တယ်လို့ Greenpeace အဖွဲ့ကခန့်မှန်းထားပါတယ်။ကြောင်မီးသွေးလောင်ကျွမ်းလို့ထွက်ပေါ်လာတဲ့အမှုအမွှားတွေဟာလေထုညဉ့်ဉန်းမှုကို3ဆနီးပါးပိုမိုဆိုးဝါးစေပါတယ်။ဗဒါဒတ်ခဲဒတ်အာဆစ်နစ်ခရိုနီယန်နီကယ်ကတ်မီယံစတဲ့ဓာတ်တွေလေထုထဲမှာပြန့်နှံ့ရတဲ့အကြောင်းရင်းဟာကြောင်မီးသွေးသုံးဆက်ယုံတွေဖြစ်ပါတယ
်လေထုထဲမှာပါဝင်နေတဲ့အမှုန်အမွှားပမာဏ particulate matter ကိုကြည့်ပြီးလေထုညဉ့်ဉန်းမှုကိုတိုက်တာဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကစမ်းသပ်မှတ်ထားပါတယ်နမ်တူပြေအောင်လာမိထီလာကတာတောင်းတာကျောက်ပတောင်းညောင်ဦးရေနံကျောင်းမော်လမြိုင်နန်းခမ်းကျောက်ဖြူတောင်ပြည်ဦးတွင်စတဲ့မြို့14မြို့ကိုလေ့လာတဲ့အခါမှာညဉ့်ညမ်းတဲ့အမုံအမွှားပါဝင်မှုဟာစိုးရင်ဝေရာဖြစ်နေပါတယ်။ဒီထဲမှာရင်နံကျောင်းမော်လမြိုင်နန်းခမ်းကျောက်ဖြူတောင်ဦးနဲ့ပြည်ဦးတွင်ရဲ့လေထုညဉ့်ညမ်းမှုဟာနာမည်ကြီးတဲ့ဘေကြီးမြို့တော်တဲ့စိုးရတယ်လို့ဆိုပါတယ်။အစိုးဆုံးဟာပြည်ဦးတွင်ဖြစ်ပြီးသတ်မှတ်ထားတဲ့လေထုညဉ့်ညမ်းမှုစံချိန်နဲ့ခုနစပို့ပြီးညဉ့်ညမ်းပါတယ်။ကျောင်းဝင်းသွေးသုံးတာများလာရင်အခြေအနေပိုဆိုးလာဖို့သာရှိပါသေ
းလေထုညဉ့်ဉန်းမှုကြောင့်ယောဂါဖြစ်ပွားပြီးအချိန်မတိုင်မီတည်ဆုံးတဲ့မြန်မာနိုင်ငံသားဥယေနေ့စဉ်45ယောက်ရှိမယ်လို့2015ခုနှစ်ကခန့်မှန်းထားပါတယ်ညဉ့်ဉန်းတဲ့လေကိုရှူရှိုက်မိတဲ့အတွက်ဖြစ်ပေါ်လာတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိပါတယ်အဆုတ်ယောဂါပန်းနာရင်ကျက်ချောင်းဆိုးသွေးတိုသွေးကဲရောင်ရမ်းလေဖြတ်မှုအုန်းနောက်အာယုံကျော်ယောဂါနှလုံးယောဂါနဲ့သရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ်မြန်မာပြည်ကကြောင်မီးသွေးဓာတ်အားပေးဆက်ယုံရဲ့ထုတ်လွှတ်မှုအတိုင်းအတာသတ်မှတ်ချက်နဲ့ပတ်သက်တဲ့သတင်းအချက်အလက်ဟာမရှိသလောက်ရှားပါပါတယ်ဒါကြောင့်ဒဝဲစီမံကိန်းရဲ့ထုတ်လွှတ်မှုကိုခန့်မှန်းတဲ့အခါမှာထိုင်းနိုင်ငံရဲ့ထုတ်လွှတ်မှုစံသတ်မှတ်ချက်ကိုအသုံးပြုရပါတယ
်လေထုညဉ့်ညမ်းမှုကြောင့်ကျန်းမာရေးထိခိုက်ပြီးနာသာရှည်ယောဂါဖြစ်ပွားပုံကိုပေါ်ပြရမှာAmerican Cancer Society ရဲ့လေ့လာတွေ့ရှိချက်တွေအပေါ်မှာအခြေခံထားပါတယ်။အမေရိကန်နိုင်ငံသားတန်းကျော်ကိုကျန်းမာရေးအခြေအနေကို18နှစ်လောက်လေ့လာတဲ့အခါမှာနေထိုင်ရာအရက်ရဲ့လေထုညဉ့်ညမ်းမှုအတိုင်းအတာကိုလိုက်ပြီးကျန်းမာရေးအခြေအနေကွဲပြားသွားတာတွေ့ရပါတယ်တဲ့။ဒီလိုရှိပြီးသားအချက်အလက်တွေကိုလေ့လာစမ်းသပ်တဲ့အခါမှာကြောင်မီးသွေးကထွက်တဲ့အမှုန်အဝါးကိုရှူရှိုက်မိလို့အချိန်မတိုင်မီတည်ဆုံးမဲ့လူစည်ရင်းကိုခံမနိုင်တာဖြစ်ပါတယ်။မျိုးနေလူကြီးများပြားလာမှုလူနေမှုပုံစံပြောင်းလဲလာမှုအသက်အရွယ်ကြီးရလာမှုနဲ့ကျန်းမာရေးဆုံးရှုံးမှုအပြောင်းအလဲစတာတွေကြောင့်အရှိတောင်အရှလူကြီးဟာလေထုညဉ့်ဉန်းမှုဒဏ်ကိုခံစားနေကြရပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်က2030မှာယောဂအမျိုးမျိုးကြောင့်တည်ဆုံးနိုင်ဖို့ကိုခန့်မှန်းထားပါတယ်မျိုးနေလူကြီးပြောင်းလဲလာပုံကိုကမ္ဘာ့ပိုင်ရဲ့မှတ်စချက်ပေါ်မှာအခြေခံပါတယ်နောက်ဆုံးအနေနဲ့လူရင်းတူရှင်ပြောရမယ်ဆိုရင်တော့မြန်မာပြည်မှာတည်ဆောက်တဲ့ကြောင်မီးသွေးသုံးဓာတ်အားပေးဆက်ဟာတိုင်းသူပြည်သားတွေရဲ့ကျန်းမာရေးကို အမြဲတမ်းအန္တရာယ်ပေးလိမ့်မယ်လို့ Greenpeace အဖွဲ့ကတင်ပြထားပါတယ်ခင်ဗျာ။